Australia ဝန်ကြီးချုပ် Anthony Albanese ရဲ့နေ့ကျဗီယက်နမ်ခီးစဉ်အတွင်းဗီယက်နမ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုရှင်းချနိုင်ရေးကူညီတဲ့ဒေါ်လာ 69.3 သန်းတန်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပါတယ်။နှစ်နိုင်ငံဆက်ဆံရေးပုံမနီးကပ်စေဖို့ဆေးအထက်တန်ပြီးဗီယက်နမ်ကိုထိတ်တန့်မိတ်ဖက်နိုင်ငံဖြစ်လာစေလိုကြောင်း Australia ဝန်ကြီးချုပ်ကတနင်္ဂနွေနေ့ကပြောတာပါ။တည်ငြိမ်သားရဝါပြောပြီးကြန့်ခိုင်တဲ့ဒေသရဲဝန်ကြီးတစ်ခုဖြစ်လာနိုင်ဖို့နှစ်နိုင်ငံလုံးမှာဘုံတူညီတဲ့ဆန္ဒရှိနေပြီးဗီယက်နမ်နဲ့လက်တွဲရတာကိုချေနှက်မိသလိုဒေသရင်းတည်ငြိမ်မှုကိုအမှခံနိုင်တဲ့ကမ္ဘာလုံးဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုထိမ့်သိမ်းနိုင်ဖို့လဲနှစ်နိုင်ငံလုံးကဘုံတူညီတဲ့ဂရိကဝတ်ထားရှိကြပါတယ်လို့ Australia ဝန်ကြီးချုပ်ကပြောပါတယ်ဒီခီးစဉ်အတွင်းမှာပဲငွေကြေးခဝါချမှုဆိုင်ရာထောက်လန်းရေးကိစ္စရပ်တွေမျှဝေဖို့နဲ့နှစ်နိုင်ငံကုန်သွယ်ရေးဝန်ကြီးတွေပုံမှန်အစည်းအဝေးတွေလုပ်ဖို့လည်းသဘောတူခဲ့ကြပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့နဲ့ Brisbane မြို့တွေကနေဗီယက်နမ်နိုင်ငံ Hanoi နဲ့ Ho Chi Minh မြို့တွေကိုချိတ်ဆက်ပေးတဲ့လေယာဉ်ခီးလမ်းကြောင်းအသစ်နှစ်ခုပြည့်စွင့်မှုလည်းစတင်မှာဖြစ်ပါတယ်ရှင်။